အခုတော့ဥက္ကုံခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ COVID-19 ရောဂါပိုးပြန်ပွားနေချိန်မှာလူစုလူဝေးမလွတ်ဖို့အတက်နိုင်ဆုံးရှောင်ရှားကြရပါတယ်။ဒီကာလမှာရွေးကောက်ပွဲစီရင်ရင်ဆင့်ဖို့အခက်အခဲရှိတာကြောင့်နိုင်ငံရေးပါတီတွေဟာလူမှုကွန်ရက်ကိုအသုံးများလာတဲ့အကြောင်းဥက္ကုံခင်ကလေ့လာသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပြန့်ပွားနေချိန်မှာရွေးကောက်ပွဲမဲဆွယ်စီရင်ရေးဆင်းရတာမှုလူမှုကွန်ရက်အသုံးပြုမှုများလာတာတွေ့ရပါတယ်။တွေ့ဆုံဆွေးနွေးပွဲတွေ၊မေးမြန်းခန်းတွေနဲ့သတင်းစာရှင်းလင်းပွဲတွေကိုအွန်လိုင်းမှာကျင်းပပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလကစပြီးဥရွှေမိုင်းရဲ့ပြည်ထောင်စုကောင်းကျိုးဆောင်ပါတီ NLD ဟောင်းဒေါ်သက်သက်ခိုင်တီထောင်နဲ့ပြည်သူ့ရှေ့ဆောင်ပါတီနဲ့ပြီးခိုင်ဖြိုးပါတီဟာFacebook လူမှုကွန်ရက်မှာအကြီးအကျယ်ဝေခုံခံပြီးစီးရုံနေပုံကိုဩဂုတ်လ18ရက်နေ့ထုတ်အီယာဝတီအင်္ဂလိပ်စာဆောင်မှာဖော်ပြပါတယ်။လွန်ခဲ့တဲ့ရှင်းလာအတွင်းပြီးခိုင်ဖြိုးပါတီဟာ Facebook မှာကျပ်9သန်းလောက်အကုန်ခံတယ်လို့ဆိုပါတယ်။ပြည်သူ့အကျိုးဆောင်ပါတီဟာ Facebook အတွက်ကျပ်9သန်းအကုန်ခံထားပြီးဥရွှေမိုင်းရဲ့ပါတီကကျပ်3သန်းလောက်အကုန်ခံထားပါတယ်။ဒေါ်သက်သက်ခိုင်ဟာ NLD ပါတီကိုကျပ်350လူဦးတဲ့ရောက်မြက်လုံငန်းရှင်ဖြစ်ပါလေအခုတော့ဒေါ်သက်သက်ခိုင်ဟာ NLD ဘိုးကော်မတီဝင်ဒေါ်မေဝင်းမြင့်နဲ့မရန်ကုန်မြို့နယ်မှာရှင်ပြိုင်အရွေးခံပါလိမ့်မယ
်ဒေါ်အောင်စန်းစုကြည်ကလည်း COVID-19 ကာလမှာပြည်သူလူထုနဲ့မြန်မြန်ဆန်ဆန်ထိထိရောက်ဆက်သွယ်နိုင်ဖို့အတွက် AB လာစမ်းမိုင်းကစာပြီး Facebook ကိုအသုံးပြုလာပါတယ်လူတွေစုပြုံမနေဖို့လိုအပ်တဲ့အချိန်မှာပြည်သူ့ကျန်းမာရေးကိုသက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒေါ်စုဆွေးနွေးသွားတာဟာNLD အစိုးရကိုအများကြီးသိခါတက်စီပါတယ်ဒေါ်စုရဲ့ခေါင်းဆောင်မှုနဲ့အယက်သားအစိုးရရဲ့ထိရောက်မှုတွေကိုပြည်သူလူထုဟာ Facebook မှာအထင်ရှားတွေ့နေရပါတယ်ဒေါ်စုအနေနဲ့ရွေးကောက်ပွဲအတွက်တီးတန့်တရားဟောစရာတော့မလိုတော့ပါဘူးဒေါ်အောင်ဆန်းစုကြည်ရဲ့ Facebook ဆွေးနွေးခန်းတွေကိုပြည်သက်ကတင်းတန်းချီပြီးထောက်ခံနေကြပါတယ်ဆွေးနွေးခန်းတွေမှာမြစ်တာစည်စနာကိုပြနိုင်တာဟာစစ်ဘိုလ်ကြီးငယ်တွေမလုံနိုင်တဲ့ကိစ္စဖြစ်ပါတယ်
ဒါပေမဲ့ဆေးအုပ်စုကအလျှော့ပေးဖို့စိတ်ကူးပုံမရသေးပါဘူး။တရားမဝင်တော့တဲ့မဘာသာအဖွဲ့ဟာမိမျိုးစုံသုံးပြည်လှုပ်ရှားနေတုန်းပါပဲ။ရုရှားနဲ့ဆက်ထားတဲ့ Facebook အကောင့်6ခုကနေသတင်းမှန်ထုတ်ပြန်တယ်လို့လို့နဲ့ NLD ကိုပြစ်တင်ရှုတ်ချပြီးတမတော်ကိုအမွှန်းတင်ထားတယ်လို့ Hunter Marston ဆိုသူကမတ်လ4ရက်နေ့ထုတ် The Interpreter စာဆောင်မှာရေးထားပါတယ်။ရခိုင်ပြည်နာနယ်ပတ်သက်ပြီးအမျိုးသားရေးကိုနှိုးဆော်လာတာကြောင့်အနာရ NLD ဟာအစိုးရကိုဝေဖန်သူတွေကိုနှိမ်နှင်းလာပါတယ်အမျိုးသားရေးလှုပ်ဆောင်မှုနဲ့ ICJ မှာစစ်တပ်ဖက်ကဒေါ်စုကရှင်းနေလှိမ့်မှုကြောင့်စစ်အုပ်ချုပ်ရေးစန့်ကျင်သူတွေတောင်စစ်တပ်ကိုထောက်ခံလာကြတယ်လို့ဆိုပါတယ
်ရှီလီလုံးမျိုးဆက်တွေတည်ထောင်ထားတဲ့ပြည်သူပါတီကရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးရဲ့ဟာအလွန်နဲနေတာတွေ့ရပါတယ်ပြည်သူလူထုနဲ့နီးစပ်တဲ့ပါတီလို့သုံးသပ်ကြပေမဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်လောင်း43ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်း10ဦးနဲ့တိုင်းနယ်ပြည်နယ်လွှတ်တော်အမတ်လောင်း69ဦးစုစုပေါင်း152ဦးသာဝင်ရောက်ရှင်းပြနေပါတယ်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့7300ခန့်နှုံးမှသာပြည်သူပါတီကရှင်းပြမဲ့သဘောဖြစ်ပါတယ်1988မှာလူငယ်ရေးတီထောင်တဲ့လူပေါင်းတဲ့ပါတီကတော့ကိုယ်စားလှယ်လောင်း16ဦးသာရွေးကောက်ပွဲဝင်နိုင်ပါတယ်စေစိုးရဖိနှိပ်မှုကြောင့်ပြည်ပရောက်သွားတဲ့လူပေါင်းတဲ့ပါတီဟာ2013ခုနှစ်ရောက်မှပြည်တွင်းမှာပြန်လည်အခြေချနိုင်ပါတယ်ပြည်တွင်းမှာ10နှစ်နေထိုင်သူသာရွေးကောက်ပွဲဝင်နိုင်တယ်ဆိုတဲ့စီးမင်းကြောင့်ပြည်ပကပြန်လာသူတွေရွေးကောက်ပွဲမဝင်နိုင်တာမျိုးလည်းရှိကြောင်းသိရပါတယ
်။ကိုဗစ်ရောဂါကူးစက်မှုတိုးပွားလာချိန်မှာရွေးကောက်ပွဲစီရင်ရေးဆင်းရတာမှုလူစုလူဝေးလုပ်မှုမှာကန့်တတ်တာတွေရှိလာပါတယ်။ဒါကြောင့်တပြည်လုံးမှာရုံးခွဲတွေဖွင့်ထားတဲ့ပါတီကြီးတွေဟာတိုင်းတက်စစ်မွေးဆွေရမှာတပန်းသားနေပါတယ်။မွေးဆွေချိန်နဲ့မဲပေးချိန်မှာကိုဗစ်ကာလထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီလှုပ်ဆောင်နိုင်ဖို့အရေးကြီးပါတယ်။ NLD ပါတီဟာအများစုမဲ့ရရှိလိမ့်မယ်လို့မျှော်လင့်နေပေမဲ့ပြည်နယ်တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေနဲ့အချိန်အနည်းရှင်ပြန်ရမယ့်အလားအလာရှိနေပါလေ။အာဏာရပါတီ NLD ဟာတွတ်တော်အမတ်နေရာအားလုံးမှာဝင်ရောက်ရှင်ပြန်ပါမှုကိုယ်စားလှယ်လောင်းဦးရေတထောင်ကျော်ရှိနေပါတယ်။2015ရွေးကောက်ပွဲတုန်းကလို့ NLD ကပဲကိုယ်စားလှယ်အများဆုံးရရှိလိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့ COVID ရောဂါပြန့်ပွားမှုကြောင့်အပြည်ပြည်ဆိုင်ရာလေကြောင်းသွားလာရေးမှာအခက်အခဲရှိပါတယ်။ ဒါကြောင့်အပြည်ပြည်ဆိုင်ရာရွေးကောက်ပွဲလေးရာကြီးအဖွဲ့တွေမလာနိုင်တာဟာကိုဗစ်ရွေးကောက်ပွဲရဲ့အားနည်းချက်တစ်ခုဖြစ်နိုင်ပေါ်ရရှိကြောင်းပြပြလိုက်ရပါတယ်ခင်ဗျာ။